ဒီနေ့ကြောက်တဲ့ရှေလေးလုံး36နှစ်မြောက်ထိမ့်မက်ဖြစ်တဲ့မြန်မာနိုင်ငံမြို့တော်မြမကတော်လိုင်းအင်အားစုတွေအာဏာရှင်ဆန့်ကျင်ဒီမိုကရေစီရရှိရေးခြေတက်ဆန္ဒပြပွဲတွေကျင်းပခဲ့တယ်လို့ဆွေးနွေးဟောပြောပွဲတွေလည်းလုပ်ခဲ့ကြပါတယ်။ရှေလေးလုံးလှုပ်ရှားမှုကိုတော်လိုင်းရဲဘော်တွေကဥဆောင်ခဲ့ပြီးလူထုကလည်းတက်တက်ကြွကြွပါဝင်ခဲ့တယ်လို့ပြောကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံရဲ့ခေတ်သစ်သမိုင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့အကြီးအမားဆုံးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေပထမဆုံးအကြိမ်ပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးဟာဒီကနေ့မှာ36နှစ်ပြည့်မြောက်ခဲ့ပါပြီ။ရှစ်ရက်ရှစ်လ1988ခုနှစ်ရှစ်လေးလုံးမှာစတင်ခဲ့တဲ့အဲ့ဒီလူမှုလှုပ်ရှားမှုကြီးရဲ့နှစ်ပတ်လည်အဖြစ်နဲ့နှစ်စဉ်ဩဂတ်လ10ရက်နေ့မှာကျင်းပမြဲဖြစ်ပြီးတော့ဒီကနေ့36နှစ်ပြည့်ရှစ်လေးလုံးနေ့မှာလည်းပြည်ရင်းပြည်ပလူမှုလှုပ်ရှားမှုတွေရှိခဲ့ပါတယ်။2021ခုနှစ်မှာဆရာတာသိမ်းမိချိန်ကစလို့ပေါ်ပေါက်လာတဲ့ဒေါ်လာရင်းအင်အားစုအသီးသီးကလည်းရှစ်လေးလုံးအထိမ့်မှတ်ပြုလုပ်ခဲ့ကြပါတယ်။ဒဝဲခရိုင်လောင်းလုံမြို့နယ်မှာ36နှစ်မြောက်ရှစ်လေးလုံးလူမှုအရေးတော်ပုံအခမ်းအနားကိုဒီကနေ့မနက်ပိုင်းမှာကျင်းပခဲ့တယ်လို့အခမ်းအနားကိုဦးဆောင်ခဲ့တဲ့ဒဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုတပိတ်ကော်မတီ DDMSC ကပြောပါတယ်။88မျိုးဆက်ចောင်းသားတူကရှင်းလင်းလို့အရေးတော်ပုံအတွေ့အကြုံတွေကိုရှင်းလင်းပြောကြခဲ့ပြီးတော့တော်လည်းကပြရွတ်ဖတ်တဲ့အစီအစဉ်တွေလည်းထည့်သွင်းခဲ့တယ်လို့ DDMSC တာဝန်ခံကိုမင်းလွင်ဦးကပြောပါတယ
်ရှင်းလင်းလို့ဒီကစီလူလူရေးတော်ပုံကျွန်တော်တို့အလေးနဲ့ကျွန်တော်တို့ဦးဝေးရဖို့လိုတယ်ဘာလို့လဲဆိုတဲ့အခါကျတော့တချို့ကျွန်တော်တို့တော်လည်းအများစုချိန်မှလည်းတော်တော်များများပြောရဆိုကြတာရှိတာပေါ့ဗျာဒီရှင်းလင်းလို့ဒီလူစုဆောင်မှုကအပြီးဆုံးတဲ့တာဝန်ကိုကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ထမ်းဆောင်သွားကြဖို့လိုတယ်ဆိုတဲ့အားမျိုးပေါ့အဲ့တော့ရှယ်လေးလုံးဒီမိုကရေစီရေတုပ်ကူရဲ့အထူးကတိုက်ပွဲတင်တယ်နဲ့ဟင်တာရကဟိုလူအာဏာကိုတိဆက်ပြီးတော့ဒီအာဏာရှင်စနစ်ကိုသူဆက်တင်ခဲ့ကြတယ်ပေါ့ဗျာအဲ့တော့ဒီနေ့မှာကျွန်တော်တို့လူထုံလာကြီးကလည်းပဲရှယ်လေးလုံးဒီမိုကရေစီရေတုပ်ကူကနေပြီးတော့အထူးကနိုင်ငံတော်စုအမှုတစ်ခုဖြစ်တဲ့ဒီမိုကရေစီရရှိရေးပေါ့ဗျာအဲ့ဒါကိုဆုတ်ကဲပြီးတော့ဖက်ဒရယ်ဒီမိုကရေစီပြည်သူ့တိဆောက်ရေးအတွက်ကျွန်တော်တို့ဆက်ပြီးတော့ခြေသွေးတော်ဖို့လိုတယ်အဲ့တော့ကျွန်တော်တို့တင်ရတော့ယူဖို့ကောင်းလာတာလို့ဆိုတော့လူနဲ့တော်လာကြီးကအာနာရှင်ရေမပြုတ်ချတဲ့လူရဲ့တော်လိုင်းကြီးကသွားတဲ့ထက်တယ်ဟိုဖြစ်နေလို့လူတွေဆိုရတာကိုကျွန်တော်တို့ဟိုတတိတခုလူမဲ့တင
်နိုင်ငံရေးထဲမှာဆရာနာရှင်တွေပါဝင်ပတ်သက်နေတဲ့ကာလတစ်လျှောက်လုံးမှာလက်နဲ့နဲ့အင်အားရှိရင်အာနာသိမ့်နိုင်တယ်ဆိုတဲ့အတွေးခေါ်ရှိနေပြီးတော့ပြည်သူလူထုလိုလားတဲ့နိုင်ငံရေးမျှော်မှန်းချက်ရရှိဖို့ဆိုရင်စစ်တပ်ကနိုင်ငံရေးထဲမှာပါဝင်ပတ်သက်မှုရှိအောင်အပြီးဖယ်ထုတ်ဖို့လိုတယ်လို့ပြောပါရယ်။ရှင်းလင်းလုံးအထိမ်းအမှတ်နေ့မှာဆရာနာရှင်စနစ်စန့်ကျင်ရေးတပိတ်လှုံရှားမှုကိုလည်းပြုလုပ်ခဲ့ပါရယ်။စကိုင်းတိုင်းမုံရွာမြို့မှာလည်းတော်လိုင်းအင်အားစုတွေစုပေါင်းပြီးတော့36နှစ်မြောက်ရှင်းလင်းလုံးလူမှုအရေးတော်ပုံတပိတ်လှုံရှားမှုဒီကနေ့ပြုလုပ်ခဲ့ကြပါရယ်။တပိတ်လှုံရှားမှုမှာလူမှုအင်အားတထောင်ကျော်တက်တက်ကြွကြွနဲ့ပါဝင်ချီတက်ခဲ့တယ်လို့ပူပေါင်းပါဝင်ခဲ့တဲ့မုံရွာအမြင့်လန်းတပိတ်ဦးဆောင်ကော်မတီဝင်ကိုအော့စကာကပြောပါတယ်
88ကမပြီးတတ်တည်တဲ့ခြေလေးလုံးကမပြီးတတ်တည်တဲ့ဒီတော်လန်ရေးကိုကျွန်တော်တို့21မှာကျွန်တော်တို့လူငယ်မျိုးဆက်တွေကနောက်ထပ်ဒီလူမျိုးအထိမ့်မှတ်တွေမလောက်ဘူးဆိုတာဟိုတော်လန်ရေးကိုကျွန်တော်တို့21မှာပဲအပြီးတိုင်မယ်ပေါ့ဗျာအခုပြောသလို88ကတွေ့ကြအောင်21မှာအပြီးတောင်းဆိုဒီလူမျိုး21ကတွေ့ကြအောင်ဆိုတာမျိုးမရှိရလေအောင်ကျွန်တော်တို့အမြင့်ကနေတွန်းလှန်မယ်လို့ကျွန်တော်တို့အင်အားစုတွေအသီးသီးကရည်ရွယ်ထားပါတယ်ဗျာ
ဒီကနေ့မှာကြားရောက်တဲ့36နှစ်မြောက်ရှစ်လေးလုံးအထိမ့်မှတ်နေမှာတော်လန်ရေးအင်အားစုတွေဟာ88ကတွေ့ကြအောင်ကို2021ခုနှစ်အာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ຫນွေဦးတော်လန်ရေးမှာအပြီးသက်ဆက်နိုင်ဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်တော်လိုင်းအင်အားစုအားကောင်းတဲ့ဒေသတွေမှာလူမှုခြိတက်တပိတ်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပြီးတော့မြို့ပြတွေမှာတော့အာဏာရှင်ဆန့်ကျင်ရေးစာတမ်းချိတ်ဆွဲတဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်ရှင်